2018ခုနှစ်နိုဘယ်ညင်ညာရေးဆုရှင်အဖြစ်အမည်စင်းတင်သွင်းခံထားရသူတွေထဲမှာဂျာမနီဝန်ကြီးချုပ်ဒုက္ခသည်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးနဲ့ထင်ရှားတဲ့နိုင်ငံတကာလူ့ခွင့်ရေးရှင်တွေတဦးတို့လည်းပါနိုင်ခြင်းရှိတယ်ဆိုတဲ့ခန့်မှန်းချက်တွေထွက်ထားပါတယ်ဒီသုံးဦးရဲ့ကိုရေးနောက်ခံအကျင့်နဲ့နိုဘယ်ညင်ညာရေးဆုနောက်ခံသမိုင်းတချို့အပါအဝင်နိုဘယ်ဆုဆိုင်ရာအကြောင်းအရာတွေကိုတော့ကုကြော်ကြော်သိန်းကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
ကမ္ဘာမှာအထင်ရှားဆုံးနဲ့ဂုဏ်သိက္ခာကြီးမြင့်လာတဲ့နိုဘယ်ညင်ညာရေးဆုရှင်ဖြစ်ဘယ်သူတွေကိုအမည်စင်းတင်သွင်းထားတယ်ဆိုတာနော်ဝေးနိုဘယ်ကော်မတီကတရားဝင်ထုတ်ပြန်ကြေညာလို့မရှိပါဘူးဒါပေမဲ့နှစ်စဉ်ဒီလိုအချိန်ရောက်ပြီးဆိုရင်တော့ခံမှန်းချက်တွေထွက်လာလိမ့်ရှိပြီးဒီနေ့အတွက်လက်ရှိအချိန်ထိခံမှန်းထားတဲ့ထဲမှာဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကယ်ယူနီစီယာမဟာမင်းကြီးဖီလီပိုဂရန်ဒီနဲ့နိုင်ငံတကာလူ့ခွင့်ရေးရှင်နဲ့အမားကလူနီတို့ပါဝင်နေတာပါဂျာမန်ဝန်ကြီးချုပ်အဖြစ်2005ခုနှစ်ကတည်းကစလို့တက်တန်း၄ချိန်ဇက်တိုက်ရွေးကောက်တင်မြောက်ခံထားရသူဝန်ကြီးချုပ်မာကယ်ဟာရွှေပြောင်းဝင်ရောက်သူတက်တန်းကျော်ကို2015ခုနှစ်မှာလက်ခံလိုက်တာကြောင့်ကဘာတဝမ်းလေးစားအတိအမှတ်ပြုခံထားရတာပါအဲ့ဒီအချိန်ကဝန်ကြီးချုပ်မာကယ်ပြောသွားဘူးတဲ့အထဲမှာ
Ich muss ganz ehrlich sagen, wenn wir jetzt anfangen uns noch entschuldigen zu müssen.
ဘုံဘယ်လင်းပြောရရင်တော့အရေးပေါ်အခြေအနေတစ်ခုမှာအကူအညီပေးဖို့အတွက်စင်ကြယ်တွေပေးနိုင်မယ်ဆိုရင်ဒါကကျမရဲ့နိုင်ငံမဟုတ်ပါဘူ
းဝန်ကြီးချုပ်မာကယ်ဟာတချိန်ကအနောက်ဂျာမနီဟမ်ဘော့ဂ်မြို့မှာ1954ခုနှစ်ကမွေးဖွားသူဖြစ်ပေမဲ့ငယ်စဉ်ဘဝကတည်းကအရှေ့ဂျာမနီကိုရောက်သွားပြီးအဲ့ဒီမှာပဲကြီးပြင်းခဲ့သူပါယူဘဗီဒဘာသာရပ်နဲ့ PhD ဒေါက်တာဘွယ်ရထားသူဖြစ်ပြီးဂျာမနီနိုင်ငံရဲ့ပထမဆုံးအမျိုးသမီးဝန်ကြီးချုပ်ဖြစ်တယ်လို့အရင်ကွန်မြူနီအရှေ့ဂျာမနီမှာနေထိုင်ကြီးပြင်းခဲ့သူတွေကဝန်ကြီးချုပ်ပထမဆုံးဖြစ်လာသူပါအသက်62နှစ်အရွယ်အီတလီနိုင်ငံသားဖီလီပိုဂရန်ဒီကတော့2016ခုနှစ်မှာဒုက္ခသည်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအဖြစ်ရွေးချယ်ခန့်အပ်ခံရပြီးဒုက္ခသည်အရေးနဲ့လူသားစာနာမှုဆိုင်ရာနိုင်ငံတကာပူးပေါင်းဆောင်ရွက်မှုလုပ်ငန်းတွေမှာနှစ်ပေါင်း30ကျော်လုပ်ကိုင်လာသူပါကမ္ဘာတဝန်းကဒုက္ခသည်တွေရဲ့အခြေအနေတိုးတက်ကောင်းမွန်စေဖို့အထူးကြိုးပမ်းဆောင်ရွက်သူဖြစ်ထင်ရှားပါတယ်2019ခုနှစ်ကုန်ပိုင်းမှာဆိုမာလီယာနိုင်ငံကစာသင်ကျောင်းတစ်ခုကိုသွားတဲ့အချိန်မစ္စတာဂရန်ဒီကအခုလိုပြောသွားမှုပါတယ
် These boys and girls around me are people that have grown up in a refugee
camp. ဒီယောက်ျားလေးမင်္ဂလေးတွေဟာဒုက္ခသည်ခံနေမှာကြီးပြင်းနေကြရသူတွေပါ။တုံးကတဲ့မနေ့အနေငယ်အတွင်းကသူတို့ကိုကျွန်တော်ပြောခဲ့သလိုပါပဲ။သူတို့တွေဟာဒုက္ခသည်တွေမဟုတ်တော့ပါဘူး။ UNHCR အတွက်ပိုကောင်းတဲ့ရလကတော့ဒုက္ခသည်အဖြစ်ကနေသူတို့နိုင်ငံကိုပြန်သွားနိုင်ကြပြီဖြစ်တဲ့လူငယ်တွေကိုတွေ့ရတာပါပဲ
မစ္စတာဂရန်ဒီဦးဆောင်နေတဲ့ UNHCR အဖွဲ့ဟာလည်းဒီနှစ်နိုဘယ်ညင်ညာရေးဆုအတွက်အမည်တင်သွင်းခံထားရနိုင်ခြင်းရှိတဲ့အဖွဲ့အစည်းတွေထဲမှာပါဝင်ပါတယ်လူပုဂ္ဂိုလ်တဦးချင်းပါနိုင်ရရှိသူတွေထဲနောက်ထပ်ခံမှန်းထားကြတာကတော့နိုင်ငံတကာလူ့ခွင့်ရေးရှင်နဲ့အမားကလူနီပါအသက်40အရွယ်လေဘနွန်နယ်ပါပြည်ထောင်နိုင်ငံသူအမားကလူနီဟာနာမည်ကျော်အမေရိကန်မင်းသားဂျော့ချ်ကလူနီရဲ့ဇနီးဖြစ်ပြီးနိုင်ငံကမှထင်ရှားတဲ့လူ့ခွင့်ရေးဆိုင်ရာအမှုအခင်းအများအပြားကိုအော်အော်မြင်မြင်ကင်တွယ်ဆောင်ရွက်ထားတာကြောင့်ထင်ရှားလာသူဖြစ်ပါတယ်။လက်ရှိမှာကတော့ထောင်နန်း9နှစ်စီချမှတ်ခံထားရတဲ့ Riders သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အမှုမှာလည်းဥပဒေအကြံပေးသူအဖြစ်ပါဝင်နေသူဖြစ်ပါတယ်။စက်တင်ဘာလ28ရက်နေ့ကလုတ်တဲ့သတင်းလူလောက်ခွင့်ဆိုင်ရာဆွေးနွေးပွဲတစ်ခုအတွင်းဒေါအောင်ဆန်းစုကြည်ကိုယ်တိုင်နိုဘယ်ငြိမ်းချမ်းရေးဆုကိုလက်ခံရယူခြင်းတုန်းကပြောတဲ့မိန့်ခွန်းကိုပြန်ကိုးကားပြီးအမားကလူနီကပြောသွားပါတယ်။
If you look at the speech that Aung San Suu Kyi made when she received the Nobel Peace Prize, she said, I am here because I was once a political prisoner. And
I, her message was one political prisoner is one too many. And she asked people to help this political prisoner be able to help this political prisoner. And she asked people to help this political prisoner be able to help this political prisoner. And she asked people to help this political prisoner be able to help သူအနေနဲ့ဒီမှုနဲ့ပတ်သက်ပြီးမှန်ကန်တဲ့လုပ်ရက်ကိုလုပ်မယ်လို့မျှော်လင့်တဲ့အကြောင်းပါ။ဘာကြောင့်လဲဆိုတော့သူပြောခဲ့တာတွေဟာသူများကရိုက်သွင်းလိုက်တဲ့အတွေးခေါ်တွေမဟုတ်ဘဲသူကိုယ်တိုင်ခံယူခဲ့တဲ့ကိုယ်ပိုင်အယူဆတွေဖြစ်တာကြောင့်ပါ
။နိုဘယ်ညင်ညာရေးဆုကိုစာပြီးချင်းမြင်တဲ့1900ခုနှစ်ကနေ2019ခုနှစ်အထိဆိုရင်အမျိုးသား844ဦးအမျိုးသမီး48ဦးနဲ့အဖွဲ့အစည်း28ခုစုချင်းမြင်ခံထားရပါတယ်။ဒေါ်ဆန်းစုကြည်ကတော့နေရင်အကျေချုပ်ကြနေတဲ့1990ခုနှစ်ကချင်းမြင့်ခံရတာပါဒီနှစ်အတွက်အမည်စင်းတင်သွင်းထားတာလူပုဂ္ဂိုလ်216ယောက်နဲ့အဖွဲ့အစည်း215ခုစုစုပေါင်းအရေအတွက်331ရှိတာကြောင့်တမိုင်းတစ်လျှောက်ဒုတိယအများဆုံးအရေအတွက်ပါပထမအများဆုံးကတော့2016ခုနှစ်ကဖြစ်ပြီးအရေအတွက်386ရှိခဲ့ပါတယ်နှစ်စဉ်ချင်းမြင့်နေကြစာပေဆိုင်ရာနူဘယ်ဆုကိုတော့ဒီနှစ်ချင်းမြင့်မှာမဟုတ်ပါဘူးအကြောင်းကတော့ဒီစုကိုရွေးချယ်ချီးမြှင့်တဲ့ Swedish Academy ရဲ့ယာသက်ပံအဖွဲ့ဝင်18ဦးတည်းကတူဖြစ်သူပြည်နှင့်နိုင်ငံသားထင်ရှားတဲ့ယဉ်ကျေးမှုရေးရာဆိုင်ရာပုဂ္ဂိုလ်တူဖြစ်သူ Jean-Claude Arnaud ဟာလိမ်မိုင်းမတော်မတရားလူမှုတွေနဲ့အမှုရင်ဆိုင်နေရတာကြောင့်ပါ နောက်နေ့မှာမှစာပေနိုဘယ်ဆုကိုနှစ်နှစ်စာပေါင်းချီးမြှင့်မယ်လို့ဆွီဒင်အကယ်ဒမီကပြောထားပေမဲ့လည်းမသေးကြလားပါဘူးဒီသတင်းတစ်ပတ်လုံးမှာနိုဘယ်ဆုရှင်တွေကိုထုတ်ပြန်ကြေညာဖို့ရှိပြီးဒီကနေ့မှာဆေးပညာဆုအင်္ဂါနေ့မှာယူပဗေဒဆုနဲ့ဗုဒ္ဓနေ့မှာဓာတုဗေဒဆုတို့ကိုဆွီဒင်သိပ်ပံအကယ်ဒမီကကြေညာပါမယ်ငင်းချဲရေးဆုကိုတော့တောက်ကြနေ့မှာနော်ဝေးနိုဘယ်ကော်မတီကကြေညာမှာဖြစ်ပြီးစီးပွားရေးဆုကိုတော့အောက်တိုဘာလ10ရက်နေ့မှာဆွီဒင်ဗဟိုဘဏ်ကကြေညာမှာဖြစ်ပါတယ်ခင်ဗျာ